အမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်မစ္စတာဒဲရစ်မစ်ချယ်ကနိုင်ငံရေးပါတီတွေနဲ့ဒီနေ့တွေ့ဆုံရမှာမြန်မာနိုင်ငံရေးအခြေအနေပေါ်ပါတီတွေရဲ့အမြင်တော်ရတွေကိုမေးမြန်းခဲ့ကြောင်း NDF ပါတီခေါင်းဆောင်တူဖြစ်သူဥက္ကမောင်ဆွေရပြောပါတယ
်မြန်မာနိုင်ငံအကြောင်းလေးတွေတွေ့နေရတာသူအားတည့်တယ်ပေါ့ဆက်ပြီးတော့ကြောင်းလေးတွေပို့ပြီးတော့ကြီးတဲ့ပို့ကောင်းလာအောင်အဲသူစောင့်ကြည့်လို့မယ်ပေါ့စောင့်ကြည့်ပြီးတော့အားပေးဆောင်မယ်ပေါ့အဲလိုအကြောင်းလေးတွေဖြစ်နေတဲ့အတွက်ကြောင့်မလို့ပါတီတွေအနေနဲ့ဒီမျိုးကလေးတောင်းလဲကိုတကယ်ပဲရောက်မလားရောက်မယ်မပြောဘူးတို့ထင်ပါသေးလို့မြည်တယ်လေ။အော်ကျွန်တော်ပြောပါလေ။ဒေါ်ဆန်းစုကြည်ကဒီသမရအကြီးရဲ့တကယ်အမှန်တမ်းတဲ့အကြောင်းလေးကိုသမရအကြီးကလိုချင်နေတယ်လို့ဒေါ်ဆန်းစုကြည်ပြောစကားရှိပါလေလို့။အဲ့ပြောစကားကြည့်ရင်ကိုထင်ရှားနေပါပြီလို့အကြောင်းလေးကဖြစ်မှာပါလို့။ဒါပေမဲ့လည်းမြန်မာစံတော်ဖြစ်ဖို့အကြောင်းမရှိဘူး။ဖြည်းချင်းဖြစ်သွားဖို့တော့ရှိပါလေလို
့။ NDF ပါတီအနေနဲ့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒပြောင်းလဲမှုရှိမရှိနဲ့ပတ်သက်ပြီးမစ္စတာဒဲရစ်မစ်ချယ်ကိုမေးမြန်းခဲ့ကြောင်းဦးခင်မောင်ဆွေကပြောပါတယ
်။ဒီကျွန်တော်တို့ဒီရှိသွားရေးပြောဆိုထားတာကတော့ချက်ချင်းလုပ်ဖို့အကြောင်းမရှိသေးဘူးပေါ့ဗျာ။သူတို့ဘောကတော့ဒီတို့တို့တဲ့မှုတွေအကြောင်းလေးတွေကတကယ်ကိုခံရမှာမဖြစ်လာတဲ့အခါမှာဘုရားတိုက်ကြောင်းပေးမယ်ဆိုတဲ့ဝါဒတွေ့ရတော့ကကျွန်တော်ကပြောပါတယ်။အဲ့ဒါဆိုရှင်ရှိသွားရေးပြောဆိုထားတဲ့ကြားထဲမှာရောဒီကျန်းမာရေးတို့ပညာရေးတို့အစရှိတဲ့အကြောင်းလေးတွေကူညီမှုတွေ NGO တွေကူညီမှုတွေဓာတ်တွေကိုဆက်ပြီးတော့လုပ်ပေးဖို့အကြောင်းမရှိဘူးလားဆိုတော့ပြန်ရည်ကြမ်းပါရည်တော့လုပ်ပြီးဝေချောင်းဖြစ်ပါလေ။ဒါကြိုးလေဝေချင်းတောင်ရောက်တဲ့အခါမှာပြန်ပြီးတော့ပြောပြပေးပါမယ်တဲ့။လူမားရင်းစံတာထောက်ထားတဲ့ထောက်ပံ့ကြီးတွေကိုပုံမတိုးမြင်ပေးသွားပါမယ်တဲ့။အာဆီယံနိုင်ငံတွေနဲ့ပူးတွဲချင်းပါနေတဲ့အစည်းအဝေးတွေမှာမြန်မာနိုင်ငံပါဝင်လာအောင်လုပ်သွားဖို့ဆိုရွေချယ်ရှိနေပြီဖြစ်တယ်ဆိုအကြောင်း။နောက်ပြီးတော့ဒီအမေရိကန်နိုင်ငံဝါရှင်တန်ကိုမြန်မာတီအဖွဲ့ဝင်တွေရောက်တဲ့အခါမှာလည်းအရင်ကလိုကန့်သက်ချုပ်ချယ်ထားတာမျိုးပဲတွာလာခွင့်ကိုဖြည့်လျှောက်ပေးမယ်ဆိုတဲ့သဘောမျိုးတွေလည်းသူပြောထားတာဒီသိရပါတယ်။အဲ့တော့မြန်မာနိုင်ငံဒီမျိုးကြီးဖြစ်ပေါ်တိုးတက်မှုကိုအကြောင်းလေးကိုသူတို့ကြိုဆိုပြီးတော့အကြောင်းရင်းနဲ့အောင်သူတို့ရက်ချီပေးမယ်ဆိုတဲ့သဘောတော့ရှိနေပါတယ်။အကြောင်းလေးတွေသူတို့အားတယ်မြည်ရဆိုတဲ့ခါကျတော့ American policy changes ပေါ့ policy shift ကဘယ်လိုဖြစ်မှာတော့ဘယ်ဖြစ်လို့ရှိရင်တကယ်ပဲဒီအကြောင်းလေးကြီးဖြစ်လာပြီဆိုရင်ဘယ်လိုပုံစံနဲ့ခင်ဗျားကစပြီးတော့လုပ်မှာလဲဆိုတဲ့ခါကျတော့အဲ့တော့တကယ်အကြောင်းလေးဖြစ်လို့ရှိရင်သူကတော့အားပေးဖို့ဆောင်ရွက်ဖို့ကတော့အတင်းအစင်သင့်မယ်အဲ့လိုသာပြောတော့ပါလေဆိုတော့ညောင်းနိုင်ငံရေးမှာအရေးကြီးတဲ့ဒီဒီကျန်းမာရေးမျိုးရေးတို့ဒေါ်ဆန်းစုကြည်နိုင်ငံရေးပြည်ဆင်မှာပါဝင်ရေးတို့အဲဥပဒေပြန်လဲပြည်မြရေးတို့အစရှိတဲ့ဒီအချက်ကြီးခိုင်မာမာနဲ့ရမယ်ဆိုလို့ရှိရင်တော့အကြောင်းလေးတွေကိုရောက်ပြီးဒီမိုကရေစီကိုလည်းသူတို့ပုံမှန်လင်းရောက်ပြီးလို့သူတို့ယူဆစရာရှိတဲ့အတွက်အဲ့ဒီအချိန်ခါကျရင်တော့အရှင်အဝန်းနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဖြစ်လာလိမ့်မယ်လို့ခေါ်ခင်းထုတ်သွားပါတယ
်ပြည်ထောင်စုဒီမိုကရေစီပါတီ UDP ရဲ့ဥက္ကဋ္ဌဦးသိန်းတရောင်ကလည်းအစိုးရတဲ့နိုင်ငံပြောင်းလဲအတွက်အမေရိကန်အစိုးရအနေနဲ့တရရဲ့ဆက်ဆံရေးတွုံးမြင့်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့တယ်လို့သိရပါတယ်
။အဓိကတော့ကျွန်တော်တို့ကဒီအစိုးရအသစ်မှာလဲပေါ့ဗျာ။နိုင်ငံရေးရလဲအခုဆိုလို့ရှိရင်အချို့အပြောင်းလဲတွေလည်းရှိတယ်။နောက်ဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံရဲ့အထိကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေရှိတယ်။စီးပွားရေးမှာလည်းကျွန်တော်တို့စီးပွားရေးမှာလည်းအပြောင်းလဲဖို့အတွက်အလုပ်ဆွေးနွေးပွဲတွေပါရှိတယ်။ဒါပေမဲ့ဒါတွေကတော့သကလုံးနေပြည်ရေးသားလက်တွေ့အကောင့်တွေပေါ်လာမယ်။ပေါ်လာခြင်းအောင်အားရှိအောင်ကျွန်တော်တို့အနေနဲ့လည်းအမေရိကန်ဆိုအနေနဲ့တိုက်ရိုက်ဆက်ဆံမှုကိုပို့ပြီးတော့တွန်းပြီးအကူအညီပေးတဲ့နယ်လို့ကျွန်တော်တို့ကအဲ့လိုပြောပါတယ
်။မစ္စတာဒဲရစ်မစ်ချယ်ကလည်းမြန်မာနိုင်ငံရဲ့အပြောင်းလဲပေါ်မှာအမူတည်ပြီးအကူအညီပေးမယ့်အကြောင်းပြန်ပြီးပြောကြားခဲ့တယ်လို့ဦးသိန်းတရောင်ကပြောပါတယ်
။အခုအချိန်တွေကိုလည်းအတိအမှတ်ပြပါတယ်တဲ့။ဒါတိုးတက်မဲ့အပြောင်းလဲလမ်းကြောင်းပေါ်ရောက်နေလို့သူတို့ယုံကြည်ပါတယ်တဲ့။ဒါပေမဲ့တဲ့သူတို့အနေနဲ့ချက်လေးချက်ရှိတယ်ပေါ့။ဒါနိုင်ငံရေးအကျဉ်းသားတွေလွတ်ဖို့လို့နော်။ဒေါ်ဆန်းစုကြည်နဲ့တွေ့ဖို့လို့နော်။နောက်ပြီးတော့ National Reconciliation အတွက်စကားပြောဖို့လို့အဲအဲ့လိုမျိုးအချက်လက်တွေပေါ်မှာနောက်ပြီးတော့ဒီ Frontier Area တွေမှာပြောကြဒီလူခွင့်ချိုးဖောက်မှုတွေတို့နော်အာရမလောကဆိုင်ခိုင်းတဲ့မှုတွေ Police စကားစီဒီကိစ္စတွေကလည်းသူတို့အနေနဲ့ရှိနေသေးတယ်လို့သိနေတယ်ပေါ့ဗျာ။အဲ့ဒီကိစ္စတွေကိုအခုအစိုးရအဖြစ်အနေနဲ့ရှိရအောင်ခိုင်ကြွယ်ပြီးတော့ဖြည့်ရှင်းနိုင်မယ်ဆိုပြီးတော့သူတို့အနေနဲ့ပို့ပြီးတော့တွေ့ဆက်ဆံပြီးတော့အကူအညီပေးဖို့စီစဉ်ရှိပါတယ်။
မစ္စတာဒဲရစ်မစ်ချယ်ရဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံပေါ်အမေရိကန်အစိုးရကကျင့်သုံးနေတဲ့မူဝါဒတွေပျော်ပြောင်းလာဖို့နိုင်ငံရေးပါတီတွေကမျှော်လင့်နေကြကြောင်းသိရပါတယ်ရှင်။